ချင်းပြည်နယ်ဖက်ကန်ဒေတာဟာကမ္ဘာမှာအကောင်းဆုံးကြောက်စင်းနေထွက်တဲ့နေရာဖြစ်ပါတယ်။လက်ရှိ NLD အစိုးရတက်မလာခင်နှစ်ပိုင်းအလိုမှာတော့နှိရှေကြောက်စင်းတူဖော်ခွင့်လိုင်စင်တွေအများအပြားချပေးခဲ့တာမှာရန်ရကြီးတွေအသုံးပြုပြီးတူဖော်နေတာကြောင့်တဘာဝပတ်ဝန်းကျင်မှာထိခိုက်မဲ့အရင်းနဲ့ရင်ဆိုင်နေရတဲ့အကြောင်းကချင်ပြည်နယ်မဲဆန္ဒနယ်အမှတ်6ကိုကိုစားပြုတဲ့အမျိုးသားလွတ်တော်အမှလည်းဖြစ်လွတ်တော်တည်ရန်ဇာတနဲ့တဘာဝပတ်ဝန်းကျင်ကော်မတီဝင်လည်းဖြစ်တဲ့ဦးခမောင်မြင့်ကပြောပါတယ်
။ကျွန်တော်တို့အစိုးရအပြောင်းလဲပြစ်ခတ်နည်းလေးမှာသူတို့က29ရက်ဇန်နဝါရီလဗျာ2015မှာသူတို့ကဥပဒေကိုအမြန်ပြုတ်လိုက်တယ်။ပြုတ်လိုက်တဲ့ဥစ္စာကဘလို့ဥပဒေလဲဆိုတော့အဲ့ဒီမှာကိုရောကဥလွန်တီဆိုတဲ့ဝန်ကြီးကနေပြီးတော့မှအဓိကပြားပေးပြီးတော့မှဧက90နောက်ဆယ်နှစ်အကျိုးတူပေါ့ဗျာအဲ့လိုတူးခိုင်းတဲ့အချိန်ကျတော့ဒီကထွက်တဲ့မိသားစုကလည်းသိတဲ့အတိုင်းတကယ်တန်းထရက်ကြီးတွေတန်း90တန်း90တန်း80တွေနဲ့တန်းထရက်တွေနဲ့ပြည်တယ်တူးတာကလည်း BPC 2000နေနဲ့ PC 2000နေနဲ့တူးတယ်တူးရဲဆိုတော့အနည်းဆုံးတန်90လောက်ကြီးတွေပါတဲ့ဟာကြီးတွေနဲ့သူက excavator ကြီးနဲ့ကိုယ်မှလုပ်တဲ့အချိန်ကျတော့လုတ်ကွက်တကွက်မှာအဲ့ဒီဧက90မှာသုံးနေတဲ့ဒီ dump truck ကဘယ်လောက်ရှိသလဲဆိုလို့ရှိရင်အနည်းဆုံး200နဲ့300ကြာမှရှိတယ်ဒီ dump truck တွေရဲ့ဒီ waste side တွေကိုဒီမိသားစုပုံတာကလည်းဖြစ်တယ်လို့ပုံထားတဲ့အချိန်ကျတော့တကားမှာတန်90လောက်ပါတယ်ဆိုတော့အစီပေါင်း300ဆိုတော့တက်ကြည့်လိုက်ပါဗျာသူတို့တကယ်ရင်စေးတွေကအမနောက်ရက်ခင်တုန်းကတော့သူတို့က24နာရီပုံလာ
ကုမ္ပဏီတွေဘက်ကလည်းသူတို့ရထားတဲ့ license ကြီးတွေကာမိအောင်လောက်ကြတာဖြစ်တယ်လို့ဆိုပါတယ
်ဒီအရာကလည်းဘာကြောင့်လဲဆိုတော့လောဘဇောကြောင့်ကုမ္ပဏီတွေကလည်းကြောက်ကွနိကခွတူးကျင်တယ်ကြောက်ကြောဆိုတော့အောက်မှာရောက်လေပူကောင်းလေဆိုတော့ဖတ်ကတ်ကြောဆိုတာဒီတူးတဲ့မြေစာမြေကြီးဆုံးသွားလို့ရှိရင်ကြောက်ဖာလို့ဖြစ်သွားတယ်အောက်မှာအဲ့ဒီနေရာတက်နေတဲ့ကျောက်စင်းကအကုန်ဆုံးဖြစ်တဲ့အတွက်အဲ့ဒါကိုအလူရတူးကြတာအဲ့ဒီအမှရတဲ့ကျောက်ကဖန်တာမန္တအကြီးကလည်းဆွေးလူကြီးဆိုတာတုံးမကြီးထွက်တာပေါ့ဗျာအဲ့လိုဆိုတော့အဲ့ဒါကိုပဲသူတို့ကအဓိကထားတယ်အပေါ်ကျောမှာပါတဲ့ကျောက်တွေကိုတတ်မှုမထားဘူးအဲ့လိုပဲလွလွင်နဲ့တုံပလိုက်ကြတာပေါ့ဗျာပြုတ်လိုက်ကြတာကောင်းလည်းမရှာနိုင်ဘူးဘာကြောင့်လဲဆိုတော့သူတို့ကမိုးတွင်းအမီပေါ့ဗျာတရားဒီတရားဒီဆိုမိုးတွင်းရောက်ရင်သူတို့ကမုန်းမကြခင်အလူရတူရတယ်အလူရတူကမုံမကြိုက်ရင်သူကအလူရတူတဲ့အချိန်ကျတော့တကယ်တော့မိုးကျသွားပြီဆိုလို့ရှိရင်တော့တို့တူးလို့မရတော့ဘူးနောက်တစ်နေ့ဆိုလို့ရှိရင်အဲ့ဒါကြီးကရေကတဝက်လောက်ဖြစ်နေပြီဆိုဒီဇယ်နဲ့ရေနဲ့ပြန်လဲနေရသူတို့တော့မကြိုက်ဘူးအဲ့တော့သူမင်းမြန်တူးရဲ့တခါလဲတစ်နေ့ထဲနဲ့၅နှစ်ပြီးတဲ့ဟာကို၁၀နှစ်ပြီးတဲ့ဟာကိုတစ်နေ့ထဲနဲ့ခြိုင်ချလိုက်ရသူကအဲ့လိုမျိုးတူးလိုက်တာနောက်ကျွန်တော်တို့အစိုးရကလည်းတို့ကိုပိတ်မယ်ဒီမီတော့မှသူတို့ကလည်းနင့်ကခွာတူးရဲ
။ရန်ရည်တွေနဲ့မနာတန်တူးချင်းရဲ့နောက်ဆက်တွဲအဖြစ်မြေစာဘုံကြီးတွေဖြစ်လာခဲ့ပါတယ်။အဲ့ဒီမြေစာဘုံတွေပေါ်မှာကြောက်စင်းအကျဉ်းအကြံတွေရလို့ရညာလိုက်ကောက်ကြတဲ့ရေမစေးကြောက်ကောက်သူတွေဟာလည်းမကြာခဏဆိုသလိုမြေစာဘုံပြပြီးတည်ဆုံးရတဲ့တဲ့နေလဲထွက်ပေါ်နေတာဖြစ်ပါတယ်
။အဲ့တော့ဒီအကြီးတွေပုံနဲ့နဲရကြီးတွေမဟုတ်တဲ့အချိန်ကသူတို့လည်းမနိုင်ဖြစ်တယ်လို့လည်းပုံဒီမြေစာတွေလည်းမကျက်ထပ်ပုံပြီးပုံရင်းနဲ့ဆိုတော့မရှိဒီမစီရလည်းနားမလဲဘူးပြက်ရှာတယ်ဘိုးမရွာရင်တော့ဘာမှမဖြစ်ဘူးဗျာမိုးရွာတဲ့အချိန်ကျတော့သူတို့ကမိမိကြီးတွေရတဲ့မှာကရေတွေကအကျောလိုက်ကဝင်နေတဲ့အချိန်ကျတော့အပေါ်ကတုံးကြီးကိုစကိတ်လိုစီးသလိုပေါ့ဗျာရှော့ရောင်းနဲ့အလိုကျပါကြတာကိုတော့ကတော့ကျွန်တော်တို့ဖက်ကမှာကျွန်တော်89မှာရောက်တဲ့အချိန်မှာဒီလူနဲ့ပဲတူးနေတဲ့အချိန်မှာတပိုင်းတိုင်းလူနဲ့ပဲတူးနေတဲ့အချိန်ကျတော့ဒီကြောက်တွေကိုလူတွေကသလုံးကြီးရှာပြီးမှပြစ်တော့လုံးဝကျွန်တော်တို့ကဒီမစီတောက်လို့လည်းမရဘူးရေမစီဆိုတာလည်းဖြစ်မလာဘူးဒီကြောက်တွေလည်းမလွန်တော့ဘူးဗျာ
ရေမစီကြောက်ကောက်သူတွေဟာတာမန်အလုတ်ချိန်မဟုတ်တဲ့အချိန်တွေမှာပြင်းမှန်းခက်ခဲစွာအလုတ်လုပ်ကြရတဲ့အတွက်မွေးစွဲရဲ့အကူအညီကိုရယူပြီးလှုပ်လာကြရာကရေရှည်မှာမွေးစွဲတဲ့သူတွေဖြစ်ကုန်ကြတယ်လို့လည်းဥက္ကမောင်မြင့်ကပြောပါတယ
်ရှာပုံရှာနည်းကလည်းသူတို့ကရှိသေးတယ်ဗျတာမန်လူရှာလို့မရဘူးယူဆောင်ညတနေထရှာတယ်ညနေထရှာတယ်မနေ့၃နေထရှာတယ်တို့ရောည9နာရီကနေမနေ့လို့မိုးလင်းတဲ့တိရှာတယ်အဲ့လိုရှာနိုင်မှုဟာကသူတို့ကမွေးစီတုံးဆွေးရတယ်ရာမတို့မဟုတ်မဖူဟီရိုင်းပေါ့ဗျာအဲ့ဒါထိုးမယ်ရှာမယ်ပဲအဲ့လိုနဲ့ရှာကြတဲ့ချိန်ရလည်းရကြတယ်ရတဲ့ပတ်စံတွေကလည်းအဲ့ဒီမှာငူဝင်သွားကြတယ်နောက်ပိုင်းသိပ်များလာတဲ့ချိန်မှာကုမ္ပဏီမှာဘယ်လိုဖြစ်နေလဲဆိုကုမ္ပဏီကဟိုတုန်းကတော့သူတို့ကြီးပဲတူးတယ်အခုကျတော့ရင်စိအင်အားများလာတဲ့ချိန်ကျတော့တက်ကလည်းမသိနိုင်ဘူးရဲလည်းမသိနိုင်ဘူး၊ပ အင်အားများလာတဲ့ချိန်ကျတော့၃လပင်းဖြစ်လာတယ်။အဲ့ဒါကြီးကဒီလုတ်ွက်ကြီးတွေထဲမှာဧက50လောက်တွေထဲမှာဝင်တဲ့ဥယေကလည်းတောင်းကနန်းတစ်ခါက2000 3000ဝင်တဲ့ချိန်ကျတော့လုံကျော်လည်းမထိနိုင်ဘူး။ဥပဒေဖြစ်လဲဆိုတော့၄နာရီခွဲညနေ၄နာရီခွဲဆိုလို့ရှိရင်တို့ဝင်လို့ပေးရတယ်။မပေးလို့ရှိရင်တို့ကကုမ္ပဏီမီးရှို့မယ်၊ဖျက်မယ်၊စီးမယ်ဆိုတော့တို့ပေးလိုက်ရရော
။ဖကန်ဒေတာကကြောက်တွင်းနေမှာမြန်မာနိုင်ငံတဝန်းကရေမစေးကြောက်လာကောက်သူတွေတိတ်နဲ့ချီရှိလာတဲ့အခါမှာတော့အခြေအနေတွေဟာတမျိုးတစ်ပုံပြောင်းလဲသွားကြောင်းကိုလည်းဥက္ကမောင်မြင့်ကဆက်ရှင်းပြပါတယ
်။ဘယ်လိုဖြစ်သွားလဲဆိုတော့အကျိုးသူဆိုတာနိုင်ငံတော်နဲ့အကျိုးသူမဟုတ်တော့ဘူး။သူကကုမ္ပဏီနဲ့ရေမစေးနဲ့အကျိုးသူဖြစ်သွားပြီ။ဘာကြောင့်လဲဆိုတော့ရေမစေးအင်အားများရေမစေးနိုင်တယ်။ကုမ္ပဏီကလည်းသူ့ဘက်ကစက်တူရဲတို့အင်အားများတဲ့ချိန်ကျရင်ရေမစေးဝင်နိုင်တယ်။တလဲစီနိုင်နေကြတဲ့ချိန်နောက်ဆုံးကျတော့ဘာဖြစ်သွားလဲဆိုတော့ရင်စီပူအင်အားများတဲ့အချိန်ကျတော့၄နာရီခွဲကနေမနေ့6နာရီထိလို့တွန်းခွင့်ပေးလိုက်ရတယ်။အဲ့ဒါနိုင်ငံတော်ပိုင်းကျင်းသူတို့ကုမ္ပဏီပိုင်းကျင်းအဲ့ဒီရတဲ့ဥစ္စာလဲကျွန်တော်တို့ကဘာမှအခွန်ကောက်လို့မရဘူးတတ်မှတ်လို့မရဘူး။နောက်တက်ကြတဲ့ထားတဲ့လုံခြုံရေးလဲသူတို့ဒီဥစ္စာကိုလည်းမထိနိုင်ဘူး။နောက်ရဲကလည်းမထိနိုင်ဘူး။ဒီလိုနဲ့ပဲမနိုင်ရင်မနိုင်နဲ့လုံးချမဲ့ပြီးတော့ကြောစီမှာကဥပဒေစိုးမိုးမှုကျင်းသွားတော့ပါဗျာ။
ရှင်သတင်းပါမှာတော့လွတ်တော်ကရေးဆွဲနေတဲ့ဥပဒေမူကြမ်းနဲ့ရေမစေးကြောက်ကောက်သူတွေရဲ့အခက်အခဲကိုအစိုးရကဘယ်လိုကင်တွယ်ဖြေရှင်းပေးမလဲဆိုတာတွေကိုအပိုင်းနှစ်အဖြစ်နဲ့ဆက်လက်တင်ပြပေးသွားမှာပါခင်ဗျာ။